မလေးရှားနိုင်ငံမှာနေထိုင်ခွင့်အထောက်အထားမပြည့်စုံလို့ဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာအစ်တွက်ဟာအခုဆိုရင်တပေါင်းထက်ရှိနေတယ်လို့မြန်မာအလုံသမားရေးကူညီပေးနေသူတွေက VOA ကိုပြောပါတယ်အဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါဦးခင်ဗျာ
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့တရားစွဲထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားအစ်တွက်ဟာအစ်တွက်အဖြစ်တပေါင်းထက်မှရှိနေတယ်ဆိုပြီးတော့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတွေကပြောပါတယ်အများစုဟာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်တယ်လို့မြန်မာအလို့သမားများအဖွဲ့မလေးရှားရဲ့ဥက္ကဋ္ဌဦးအေးလှိုင်ကပြောပါတယ
်။တရားမဝင်တဲ့အလို့သမားပေါက်ပြောက်ပြီးစီမံကိန်းနဲ့အားမျိုးတို့ကမလေးရှားမှာကဒီနိုင်ငံသားတွေအနေနဲ့တော့တိုင်တန်းတဲ့ကိစ္စတွေမှာတို့ကမဖြစ်မနေဖမ်းရတဲ့ကိစ္စရှိတယ်။ဟိုဒါအစမလို့လက်ရှိခြုံရတဲ့အခြေတရားဟိုကလန်တာမျိုးတော့ကနော်တော့ကောက်ကတ်နေတယ်။ကတ်တစ်ခုရဲ့မှာလည်းသိမ်းသိမ်းနဲ့မြန်မာပြည်တို့ကပေါ်မနမ်းမျိုးရှိဆိုတော့တနိုင်ငံလုံးမှာအနည်းဆုံးကတော့ကျွန်တော်တပေါင်းနဲ့နှစ်ပေါင်းပေါ်နေတော့ရှိပါတယ်ဒါဟုတ်တကယ်တကယ်ငါးပဲအနေနဲ့ဟိုအဲ့လောက်ကိုတွားပါပဲဗျာ
မြန်မာနိုင်ငံသားတွေကိုယူနိုက်ဆီယာကရခိုင်အကူအညီပေးခဲ့တာမျိုးရှိပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံရဲ့ဥပဒေအတိုင်းယူနိုက်ဆီယာဘက်ကလိုက်နာရတာမျိုးတွေရှိတယ်လို့ဦးအေးလှိုင်ကပြောပါတယ်ဒါပေမဲ့လို့ယူနိဆီယာရဲ့တတ်မှတ်ချက်နဲ့ကိုက်ညီသူတွေကိုတော့ယူနိဆီယာဘက်ကအကာအကွယ်ပြုဝပေးတယ်လို့တော့သူကပြောပါတယ်။ဒါပေမဲ့လည်းထိန်းသိမ်းစခန်းကမြန်မာအများစုကိုမြန်မာတန်ရုံနဲ့ညှိနှိုင်းပြီးတော့မြန်မာပြည်ကိုပြန်ပို့တာများတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကပြောပါတယ်။ဒါလို့ပြန်ပို့တဲ့အတွက်လူသိထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနောက်အာဏာပြန်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတွေအတွက်အနည်းငယ်ရှိနေတယ်လို့ဆိုပါတယ်။အခုဒီဩဂတ်လ9ရက်နေ့ကပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနနဲ့မြန်မာတန်ရုံတာဝန်ခံတွေကွာလာလာပူမြို့မြန်မာတန်ရုံမှာတွေ့ဆုံပြီးတော့ထိသိစခန်းတွေကမြန်မာလူရဲ့ကျန်းမာရေးအခြေအနေနဲ့နေရာပြန်ခေါ်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာလင်သတင်းစာမှာဖော်ပြပါရယ်။ဖန်စီခံထားသူအများစုကရခိုင်မွန်တဝဲစတဲ့တိုင်းရင်းသားတွေဖြစ်တယ်လို့ဒဂူရောပရိဒါဖွဲ့ကဦးတန်းစိန်ထွန်းကပြောပါရယ်။
ကျွန်တော်တို့နိုင်ငံကအာဏာသိမ်းပြီးတော့လူအုပ်ကြီးကဒီဘက်ဆွတ်သွင်းလာတာကိုလုံးဆက်တယ်အမှမရှိလားဘုလုံးချက်ကြီးနေတယ်ဆိုတော့ဒီနိုင်ငံမှာရှိရတာဒီပေါ်ရဲ့ဘင်္ဂလားဒေ့ရှ်ရဲ့အင်ဒိုနီးရှားရဲ့မြန်မာရဲ့ပြည်နယ်တွေဆိုတော့သူတို့ကအစကတည်းကတန်းလို့တလောက်ရှိတာကိုတန်းလားတလောက်ဖြစ်နေတယ်။နောက်ပြီးသူတို့ဆောင်းနေတဲ့ကလည်းမပုံတဲ့အခက်ကြီးတွေသူတို့ပြဿနာကိုသူတို့အစိုးရကလည်းသူတို့နိုင်ငံတော်ဘက်မှာရင်ဆိုင်နေရတာပေါ့။ဒါလုံးလည်းမျိုးလားလေပြောရတယ်ဆိုတော့ဒီပြဿနာကဒီလိုပဲဆန်းစည်းရလို့ပဲပြောရမှာပေါ့။
တင်းသိခံအသူတွေရဲ့အရေးကိစ္စကိုထောက်ပြပြောဆိုနေတဲ့ Global Detention Project အဖွဲ့ကတော့မလေးရှားနိုင်ငံရဲ့ထိသိမ်းစခန်းတွေမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ဂျွန်လာ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မလေးရှားထိသိမ်းစခန်းတွေအတွင်းရက်စက်တဲ့အပြစ်ပေးတဲ့စနစ်ကိုလည်းသူတို့ကထောက်ပြဝေဖန်ခဲ့ကြပါတယ်ခင်ဗျာ။